ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ဖြေပွဲမှာသင်္ကြန်အနေလုံးကတေခံဘုံကွယ်တက်ခတ်မှုနဲ့ဆက်နေပြီးဒီကနေ့စောပိုင်းတရားစီရှာဖွေစီးနှင်းမှုတွေအတွင်းဖမ်းဆီးလိုက်သူ2ဦးပါဝင်စုစုပေါင်းဖမ်းဆီးထားသူအခုဆိုရင်10ဦးတိရှိတော့ပါပြီ။မန်ချက်စတာမြို့ပိုင်းကတက်ခတ်နောက်တစ်ခုမှာစီးနှင်းရှာဖွေမှုအတွင်းဖမ်းဆီးခဲ့တဲ့အမျိုးသမီး2ဦးကိုတော့တစုံတရာအရင်းအမြစ်ပါမရှိဘဲမနေ့ကပဲပြန်လွတ်ပေးခဲ့ပါရဲ့။မန်ချက်စတာရဲ့တပ်ဖွဲ့အကြီးကဲ Ian Hopkins ကတော့ပြီးခဲ့တဲ့ရက်တွေကရက်တပ်ဖွဲ့အနေနဲ့ဝန်ထမ်းတွေအတွက်ပြင်ပခက်ခဲလာတဲ့ကာလတစ်ခုဖြစ်ခဲ့ပေမဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေလည်းရှိခဲ့ကြောင်းဒီကနေ့ပဲပြောဆိုကြတာပါ။ဖန်စီမှုတွေမှာထူးခြားတဲ့ရလဒ်တွေရှိခဲ့တဲ့အကြောင်းနဲ့စီးနှင်းရှာဖွေမှုတွေအတွင်းသိသိရမိတဲ့ထောက်ထားတွေကလည်းစုံစမ်းစစ်ဆေးမှုတွေအထူးအရေးကြီးတယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဖန်စီထားသူတွေကဘုံခွဲတက်ခဲ့မှုနဲ့ဘလို့ဆက်လွယ်နေတယ်လဲဆိုတော့ရက်တက်ခွဲကမပြောပါဘူး။အကြောင်းတက်ခဲ့မှုမှာထိရတိဆုံးသွားသူတွေအတွက်အောက်မေဝယ်ခန္ဓာတစ်ခုကတော့မန်ချက်စတာမြို့မှာပဲဒီကနေ့နဲ့ကျင်းပခဲ့ကြပါရဲ့။မန်ချက်စတာမြို့ကအားကစားရုံမှာအမေရိကန်ပေါ့ပ်ဆိုတော့အရီယနာဂရန်ဒီရဲ့ဂီတဖျော်ဖြေပွဲဆုံးသက်ချိန်မှာဘုံခွဲတက်ခဲ့မှုကြောင့်ထိရတိဆုံးရသူတွေကိုရည်စုပြီးအမတ်တရားတန်းနေပူပေါင်းနေဖျောင်းနေနေမြို့မှာရှိတဲ့ဆိုင်ယန်စီရင်တွေမှာမြို့ကနေစုဝေးပြီးကာဝါပြုခဲ့ကြတာပါ။အောက်မေကွယ်ခန်းနာပြီးမကြာခင်မှာပဲဒီမှာကြီးအဲလစ်ဆက်ဟာလည်းကလေးအများစုပါဝင်တက်ခတ်မှုမှာဒဏ်ရာရရှိခဲ့သူ64ဦးတွေကစေကောက်တမှုခံယူနေသူတွေတချို့ရှိရာတော်ဝင်မန်ချက်စတာကလေးစင်ကိုတွားရောက်ကြည့်ရှုပါရယ်။ရင်းမြစ်နေကြကနေမင်းငုံစကားပြောချခဲ့တဲ့ပြည်ချက်ဝင်ကြီးချုပ်ထရီဇာမီကတော့အချက်တော်ဝါရီရဲ့အန်ဒီယန်3ပြည်ချက်ကိုအမြင့်ဆုံးအစ်မဆက်လက်ထားရှိသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါရယ်။